လူပေါင်းတန်း 2,000 လောက်မဲပေးကြမဲ့အိန္ဒိယနိုင်ငံအထွေထွေရွေးကောက်ပွဲကြီးကိုကြီးခဲ့တဲ့ဧပြီလ19ရက်တောက်ကြနေ့မှာစတင်နေပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာသတင်းပတ်6ပတ်ကြာမှဖြစ်ပြီးတော့လာမယ့်ဇွန်လ4ရက်နေ့မှာမှမဲတွေရေတွက်မှာပါ။လက်ရှိအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးပါတီ BJP ကတော့တတိယအကြိမ်အာဏာရဖို့အတွက်ကြိုးပမ်းနေတာဖြစ်ပါတယ်။ဝန်ကြီးချုပ်မိုဒီဟာသူ့ရဲ့ပြိုင်ပနိုင်ငံရေးတိုက်ခိုက်ခေါင်းဆောင်တွေကိုဖမ်းဆီးထောင်ချပြီးတော့ဒီရွေးကောက်ပွဲကိုကျင်းပတာလို့ NPL သတင်းကနေဖော်ပြပါတယ်။မိုဒီသားနောက်တစ်ကြိမ်ရွေးခန့်ရမယ်ဆိုလို့ရှိရင်တော့သူဟာအိန္ဒိယနိုင်ငံမှာ3ကြိမ်ဇက်တိုက်အရွေးခန့်ရတဲ့ဒုတိယမြောက်ဝန်ကြီးချုပ်ဖြစ်လာဖို့ရှိပါတယ်။အိန္ဒိယရွေးကောက်ပွဲဟာကမ္ဘာအကြီးဆုံးရွေးကောက်ပွဲတစ်ပွဲလည်းဖြစ်ပါတယ်ခင်ဗျာ။အင်ဒိုနီးရှားရွေးကောက်ပွဲမှာတော့လက်ရှိကာကွယ်ရေးဝန်ကြီးပရာဘိုယိုဆူဗီယန်တိုကမဲအပြတ်သတ်နဲ့အနိုင်ရသွားပြီးတော့သမ္မတအသစ်ဖြစ်လာမယ်လို့ရွေးကောက်ပွဲကော်မရှင်ကဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်။ဒီရွေးကောက်ပွဲဟာတရားမျှတမှုမရှိတာကြောင့်နောက်တစ်ကြိမ်ပြန်လုပ်ပေးဖို့အတွက်သမ္မတဝင်ရွေးခန့်နဲ့သူနှစ်ဦးရဲ့တောင်းဆိုချက်ကိုဗဟုတရားရုံးကနေပယ်ဖျက်လိုက်ပြီးတဲ့နောက်ဆူဗီယန်တိုကိုသမ္မတအဖြစ်ကြေညာလိုက်တာဖြစ်ပါတယ်။ဆူဗီယန်တိုဟာမဲပြီးတဲ့သူ58ရာခိုင်နှုန်းကျော်စီကနေထောက်ခံမဲပေါင်း96တန်ကျော်ရခဲ့တယ်လို့လည်းကြေညာပါတယ်ဆူဗီယန်တိုရွေးကောက်ပွဲအနိုင်ရတဲ့အပေါ်မကြည်မနက်ဆန္ဒပြတဲ့သူတွေလည်းရှိတာကြောင့်ဗုဒ္ဓဘုနေကမဲရလက်ကြေညာတဲ့အချိန်ရွေးကောက်ပွဲကော်မရှင်ဝင်းထဲမှာရဲနဲ့စစ်သားအယောက်4200ကျော်ဖြန့်ချထားရတယ်လို့သတင်းတွေကဖော်ပြပါတယ်ခင်ဗျာမလေးရှားနိုင်ငံမှာတော့ရေတပ်နှစ်90ပြည့်အခမ်းအနားအတွက်တရုတ်ပြဖို့အတွက်လေးချက်နေရင်စစ်ရဟရင်နှစ်စီးမတော်တဆဝင်တိုက်ခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကရဟယင်ခုနှစ်စီးသတန်းထဲလေးကျင်းပြန်တန်းနေကြတော့ညာဘက်နှစ်စီးဝင်တိုက်မိပြီးတော့ဒဇီးကအားကစားရုံပေါ်ပြက်ချနောက်ဒဇီးကတော့ရေကန်ထဲပြက်ချခဲ့တာဖြစ်ပါတယ်။နှစ်စီးလုံးမှပါတဲ့လူ10ယောက်စလုံးသေဆုံးသွားတယ်လို့ရေတပ်ကနေထုတ်ပြန်ပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးသွားမယ်လို့လည်းဆိုပါတယ်ခင်ဗျာ။တရုတ်နိုင်ငံတောင်ပိုင်းမှာတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမိုးအဆက်မပြတ်ရွာသွန်းပြီးတော့လူသေလောက်တဲ့အထိရေကြီးနေတာကြောင့်လူပေါင်းတန်းနဲ့ချီကိုအမြန်ကယ်ထုတ်နိုင်ဖို့ကြိုးစားနေရတယ်လို့တရုတ်ဆိုရပိုင်းသတင်းတွေကနေဖော်ပြပါတယ်။စီးပွားရေးမြို့တော်ဂွမ်တောင်မှာဆိုလို့ရှိရင်လူနေအိမ်တွေမြုပ်တဲ့အထိရေတက်နေတာကြောင့်လူသသိန်းကျော်ကိုနေရာရွှေ့ပြောင်းပေးနေရတယ်လို့အာဏာပိုင်တွေကပြောပါတယ်။ကယ်ဆယ်ရေးသမားတယောက်ပါဝင်လူ4ယောက်သေဆုံးသွားပြီးတော့အနည်းဆုံးလူ10ယောက်လောက်ပျောက်ဆုံးနေတယ်လို့လည်းဆိုပါတယ်။ဒီတကြိမ်မိုးရွာသွန်းမှုကဘယ်တော့မှမကြုံဘူးတဲ့စံချိန်တင်ရွာသွန်းမှုဖြစ်တယ်လို့ဂွမ်တောင်မိုးလေဝသဌာနကပြောဆိုထားပါတယ်ခင်ဗျာကျွန်တော်ဆော့ဖို့ပါ